ိုင်းနိုင်ငံမှာတော့အာဏာသိမ်းစစ်အစိုးရကိုစန့်ကျင်မှုတွေစတင်နေပါပြီ။ရွေးကောက်ခံဝန်ကြီးချုပ်ဟောင်းရင်းလက်ရှင်နဝတ်အပါအဝင်နိုင်ငံရေးခေါင်းဆောင်တော်တော်များများကိုစစ်တပ်ကထိန်းသိမ်းလိုက်ပြီးတဲ့နောက်မြို့ကြီးတချို့မှာဆန္ဒပြပွဲတွေစတင်လာတာပါ။စစ်အာဏာသိမ်းမှုကိုစန့်ကျင်တဲ့ဆန္ဒပြသူတွေကတော့ရွေးကောက်ပွဲလုပ်ပေးဖို့နဲ့စစ်အစိုးရထွက်သွားဆိုတဲ့အင်္ဂလိပ်ထိုင်းနှစ်ဘာသာနဲ့ရေးသားထားတဲ့စာတမ်းတွေကိုကန့်ဆောင်ပြီးတော့ဆန္ဒပြခဲ့ကြတာလည်းဖြစ်ပါတယ်။လောလောဆယ်စစ်တပ်ကအာဏာသိမ်းပြီး၃ရက်ကြာလာတဲ့ဒီကနေ့အထိထိုင်းနိုင်ငံတဝန်းညမထွက်ရအမိန့်ထုတ်ပြန်ထားဆဲဖြစ်တယ်လို့ထိုင်းမြန်မာနယ်စပ်တလျှောက်ကတရားမဝင်စစ်စေးရေးဂိတ်တွေအားလုံးကိုလည်းပိတ်ထားဆဲဖြစ်ပါတယ်။ဒီအခြေအနေကထိုင်းနိုင်ငံမှာအလုပ်လုပ်ကင်နေကြတဲ့မြန်မာလူ့သမားတွေနဲ့နယ်စပ်ကမြန်မာကုန်သည်တွေပေါ်ဘလောက်အတိုင်းအတာထိရိုက်ခတ်မှုတွေရှိပါသလဲ။ထိုင်းနိုင်ငံမှာရှိတဲ့ကျွန်မတို့သတင်းတော်မအေးမအောင်မေးကြည့်ပါမယ်ရှင်။ဟုတ်ကဲ့အမအေးမအေးလက်ရှိပေါ့လေဒီထိုင်းနိုင်ငံမှာအခုနောက်ဆုံးအခြေအနေတွေကဘယ်လိုရှိပါလဲရှင်။
ဟုတ်ကဲ့အခုလက်ရှိမှာတော့ဆီယနာတင်ထားတဲ့ထိုင်းနိုင်ငံမှာနှစ်နိုင်ငံကူးတန်းသွားလာနေတဲ့ဒီနေဆက်တွေကတရားမဝင်စစ်စေးဂိတ်တွေကတော့ပိတ်ထားဆဲဖြစ်ပြီးတော့နေဆက်ကစားကိုတော့တည်ကြာစီစစ်ပြီးတော့လုံခြုံရေးချထားတာကိုတွေ့ရပါတယ်ဒီစနေနေ့ကတော့ထိုင်းအာဏာသိမ်းစစ်ကောင်းဆောင်တွေကထိုင်းစစ်တပ်နဲ့လာရောက်တွေ့ဆုံဖို့အတွက်လူ35ဦးကိုဆင့်ခေါ်ခဲ့ရမှာတော့34ဦးသာလာရောက်တဲ့အတွက်အဲ့ဒီလူ34ဦးကိုပဲထပ်ပြီးတော့ထိန်းသိမ်းထားလိုက်ပါတယ်အဲသူတို့အားလုံးကိုတပတ်ကြာလောက်ထိမ့်သိမ်းထားမှဖြစ်ကြောင်းလဲစစ်တပ်ရဲ့ပြောခွင့်ရပုဂ္ဂိုလ်ကကြေညာထားပါတယ်ရှင်။တောက်ကြနေကတော့ထိုင်းဝန်ကြီးချုပ်ဟောင်းနေပါဝင်လူပေါင်း155ဦးကိုနိုင်ငံပြင်ပထွက်ခွင့်ပိတ်ပင်ထားပြီးတော့လာရောက်ပြီးတရင်ပေးသူတွေကိုတော့စစ်စခန်းထဲမှာထိမ့်ချုပ်ထားပြီးတော့ထွက်ခွာလို့မရအောင်နေဆက်တွေမှာတင်းကျပ်တဲ့လုံခြုံရေးတွေချထားတယ်လို့ပြောလို့ရပါတယ်ရှင်
။ဟုတ်ကဲ့ရှင်။ဒီနေဆက်ဂိတ်တွေပိတ်ထားတယ်ဆိုတာကဒီအကုန်လုံးလားရှင်ဟိုဘယ်ဂိတ်တွေကိုအဓိကပိတ်ထားတာလဲ
အဓိကကတော့ဒီတရားဝင်ဂိတ်တွေကမပိတ်ထားပါဘူးအထူးသဖြင့်တရားတွေပေါ့နော်ချစ်တီတရားတွေကတော့မပိတ်ထားဘူးဒါပေမဲ့တရားမဝင်ဂိတ်အားလုံးကိုတော့ပိတ်ထားပါတယ်ရှင
်ဟုတ်ကဲ့ဒါဆိုရင်ဒီထိုင်းဘက်ကနေမြန်မာဘက်ကိုသွားကျင်တဲ့ဒီကုန်ပစ္စည်းတွေနောက်မြန်မာဘက်ကနေထိုင်းဘက်ကိုတင်သွင်းတဲ့ကုန်ပစ္စည်းတွေကြတော့အခုဘလို့နေထားမှာရှိလဲကုန်စည်စီးဆင်းမှုပေါ့
ဒီကကုန်စည်စင်းမှုကတော့ဒီတံတားပေါ်မှာဆိုရင်တော့ဒီ duty ဆောင်ပြီးတော့တွားရတာပေါ့နော်အဲ့ဒါမျိုးတွေကတော့ရှိတယ်ဒါပေမဲ့လည်းတော်တော်များများကုန်တယ်တွေကတော့ဒီအောက်လမ်းကပဲတွားကြတာများတဲ့အခါကျတော့အခုကုန်စည်စီးဆင်းမှုတွေကအတော်လေးဓာတ်ထားတယ်လို့ပြောလို့ရတာပေါ့နော
်ဟုတ်ကဲ့ရှင်ဟုတ်ကဲ့ဆိုတော့ဒါဆိုရင်အခုလက်ရှိမှာဒီနေဆက်ဂိတ်တွေကလည်းပိတ်ညမထွက်ရအမိန့်ကလည်းဆက်ပြီးတော့ထုတ်ပြန်ထားတယ်ဆိုတော့ဒီနေဆက်မှာရှိတဲ့မြန်မာရွှေပြောင်းလုံသမားတွေအနည်းနဲ့အများဟိုသူတို့အတွက်ထိခိုက်တာတွေရှိတယ်လို့ကြားရပါတယ်။နောက်ထပ်ဘာတွေရောထပ်ပြီးတော့ထိခိုက်တာတွေရှိသေးလဲ
။ဟုတ်ကဲ့ဒီနှစ်နိုင်ငံနယ်စပ်ပိတ်ထားတဲ့အတွက်တော့လေဘိုးဘက်ဒီဘက်ကုသန်းရောင်းဝယ်နေတဲ့ဒီဈေးရောက်ဈေးဝယ်သမားတွေကတော့တော်တော်လေးကိုခက်ခဲဖြစ်တယ်လို့ပြောရမှာပေါ့နော်။အဲနောက်ပြီးတော့ဒီညဈေးပေါ့ထိုင်းနိုင်ငံရဲ့ဒုတိယမြို့တော်ဖြစ်တဲ့ချင်းမန်မြို့မှာဆိုရင်ညဈေးဆိုရင်လည်းတော်တော်လေးစီကားပါလေအဲ့ဒီညဈေးပါလေဒီမာရှယ်လော့ထုတ်ထားတဲ့အတွက်ဈေးရောက်ဖို့အတွက်အခက်အခဲတွေဖြစ်နေကြအောင်လဲတွေ့ရပါတယ်ရှင်။ဒါပေမဲ့ဒီစက်ရုံအလုပ်ရုံတွေမှာကြာပြန်တော့ဒီနေဆိုင်ညဆိုင်သမားတွေကြာတော့အလုပ်မပြတ်ကြတော့ဘူးဒီပြည်ပနိုင်ငံကိုပို့နေတဲ့ကုန်ပစ္စည်းထုတ်လုပ်နေတဲ့စက်ရုံတွေမှာဆိုရင်အထူးသဖြင့်အေးကန်းလုပ်ငန်းတွေပေါ့နော်ဒီစားတောက်ကုန်တွေပို့နေတဲ့စက်ရုံတွေမှာတော့ညဘက်တွေမှာပုံမှန်အလုပ်ဆင်းနေတာကိုလည်းတွေ့ရပါတယ်ဟောဒါကတော့ဒီထိုင်းနိုင်ငံရဲ့စီးပွားရေးရထိခိုက်မှုတွေနည်းတဲ့နည်းအောင်လုပ်တဲ့သဘောမျိုးတွေလည်းတွေ့ရပါတယ်လုံခြုံရေးတွေကတော့ဒီမြို့ကြီးပြည်ကြီးတွေမှာခြားထားတာမျိုးတွေတော့တိတ်မတွေ့ရပဲနဲ့နေဆက်ဝင်ပေါက်ထပ်ပေါက်တွေကအဓိကထားဆောက်ရနေတာကိုတွေ့ရပါတယ်ရှင
်ဟုတ်ကဲ့ရှင်ဟုတ်ကဲ့ဆိုတော့ဒါဆိုရင်ထိုင်းနိုင်ငံမှာဒီလာနဲ့ချီဖြစ်နေတဲ့နိုင်ငံရေးတင်းမာမှုတွေဒီပြိပခတွေကအခုစစ်အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာရောတည်ငြိမ်သွားပြီလားဒါမှမဟုတ်ဆန္ဒပြတဲ့တွေကဆက်ရှိနေတော့မလားရှင
်ဟုတ်ကဲ့ဒီဆန္ဒပြမှုတွေကတော့တောက်ချာနေတဲ့စနေနေ့တွေမှာဆက်ပြီးတော့ရှိနေတာတွေ့ရပါတယ်ဒါပေမဲ့လူအနေစုလေးတွေပေါ့နော်ဒီဖျောက်နိုင်ပြီးထွန်းပြီးတော့စစ်တဲ့အာဏာသိမ်းတာကိုဆက်ကျင်နေဆိုပြီးတော့ဒီတက်ခွက်ဆန္ဒပြမှုလေးအနေငယ်တော့ရှိပါလေဒါပေမဲ့ပြဿနာတွေတော့ကြီးကြီးမားမားဖြစ်တာကိုမတွေ့ရပါဘူးအဲအခုစစ်တဲ့အာဏာသိမ်းပြီးတဲ့နောက်ပိုင်းမှာတော့ဒီထိုင်းနိုင်ငံထဲမှာဒီစစ်လက်နက်ပစ္စည်းတွေကိုသူတို့လိုက်ရှာကြတယ်အတော်လဲခိုင်းမိတာပေါ့နော်ဒီလွတ်ပူရီခရိုင်နဲ့ဒီစမုတ်စာခွန်ခရိုင်ဒီမဟာချိုင်ဆိုတဲ့နေရာနောက်ပြီးတော့အခုနောက်ဆုံးဖမ်းမိတာကတော့ခွန်ကယ်မြို့ပေါ့နော်အဲ့ဒီမြို့တွေမှာဒီတန်ကောက်မြို့ကိုပြစ်ခတ်တယ်လို့ယူဆရတဲ့လက်နဲ့ကြီးတွေပါဝင်လက်နဲ့ငယ်တွေလက်လုံဘုံတွေလည်းအတော်ဖမ်းမိတာကိုတွေ့ရပါတယ်။ဒီလက်နဲ့ပစ္စည်းတွေကိုတော့အစိုးရလိုလားသူရှက်နေအမာခံဒီခံကနေဖမ်းမိတာဆိုပြီးတော့လေထိုင်းသတင်းတွေမှာဖော်ပြနေတာကိုတွေ့ရပါတယ်ရှင်
။ဟုတ်ကဲ့ရှင်။ဒါဆိုရင်အခုစစ်တပ်အာဏာသိမ်းပြီးတဲ့အချိန်ကစလို့ပေါ့လေအခုဒီကနေ့အထိပေါ့ဒီ ထိုင်းစစ်တပ်ကနေသူတို့အာဏာသိမ်းပြီးတဲ့နောက်ပိုင်းပြည်သူတွေတောင်းဆိုတဲ့ဟာတွေကဘာတွေလုပ်ပေးပြီးပြီလဲရှင
်ဒီစနေနေ့ကပြောသွားတဲ့အထဲမှာတော့ထိုင်းနိုင်ငံတွေမှာရွေးကောက်ပွဲမလုပ်ခင်နိုင်ငံရေးဆွေးနွေးပွဲတွေစတင်လုပ်မယ်ဆိုတဲ့အကြောင်းကိုပြောသွားတာတွေ့ရတယ်ဒါအပြင်အောက်ခြေလူဒန်းစားလယ်သမားတွေကြုံတွေ့နေရတဲ့စဘာဘူးအကျွေးတွေပြန်ပေးဖို့ဆိုတာတွေကိုလည်းအဓိကထားပြီးတော့ပြောသွားတာကိုတွေ့ရပါတယ်ရှင်အဓိကကတော့လေသမားတွေကိုပေးစရာရှိတဲ့ဗန့်ငွေတန်းပေါင်းသသိန်းကျော်မကြာခင်ရပိုင်းတွင်ပြန်ပေးနိုင်ဖို့ဆိုတာတွေကိုအဓိကထားပြီးပြောသွားပါရစေ။အဲဘယ်နည်းနဲ့ဖြည့်ရှင်းပေးမယ်ဆိုတဲ့အသေးစိတ်ကိုတော့ပြောမသွားပါဘူးရှင်။